စီးပွားရေးနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ခြံထားမှာဖြစ်တဲ့အကြောင်းသမ္မတအင်ပြည်တော်ကကြေညာလိုက်ပါတယ်။စီးပွားရေးမှာငြင်းငြိမ်းထင်းထင်းမှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိခြံထားမဲ့အကြောင်းအင်ပြည်တော်ပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဒါတလုံးမှာတော့နောက်ဆုံးကြံနေသေးတဲ့ IS အစ္စလာမ်ဆွေးနွေးတွေကိုတက်ခတ်နေတဲ့ကတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့စီးပွားရေးမှာအမေရိကန်တပ်ဖွဲ့ဝင်2000လောက်ရှိနေပါတယ်။စီးပွားရေးနိုင်ငံက IS သွေးကြွတွေကိုအပိတန်ချေမှုနိုင်မှုမျှော်လင့်ချက်နဲ့ဧပြီလမှာနောက်ဆုံးထပ်ပြီးစီးပွားရေးကနေအမေရိကန်တပ်တွေအားလုံးပြန်ရုပ်သိမ်းမယ်ကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲရုတ်တရက်ကြေညာထားတာပါ။အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်နဲ့ဥရောပမှာမိတ်တွေနဲ့ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကပါထောက်ခံသူတွေကြားမှာစိတ်ပြက်လက်ပြက်ဖြစ်ကြပါတယ်။ဒေါ်နယ်ထရန့်နဲ့ယင်းနေသူ Republican ထက်လွတ်တော်မှတ် Lindsey Graham ဆိုရင်ကြားဖူးသမျှထဲမှာအညံ့ပြင်းဆုံးစဉ်းစားချက်တစ်ခုဖြစ်နေပြောဆိုခဲ့တာပါ။ CIA ကနေ American တပ်တွေအပိတန်ရုပ်သိမ်းလိုက်မယ်ဆိုရင် Assassin Group တွေပြန်ကောင်းတောင်လာနိုင်တယ်လို့ကတ်တပ်ဖွဲ့ဝင်တွေပေါ်တူရကီကတိုက်ခိုက်တာ Iran က CIA မှာပုံမှုအခြေခံလာတာမျိုးဖြစ်လာနိုင်တဲ့အကြောင်းယာယီကာဝဲဝန်ကြီးပက်ထရစ်ရှန်နန်ကလည်းလက်ခံထားတဲ့အကြောင်းတက်လွတ်တော်မက်ဂရီယန်ကပြောဆိုထားပါတယ်။